မြန်မာနိုင်ငံတောင်ဘက်တနင်္သာရီတိုင်းဘေးကရိုင်တွေကမြို့နယ်တချို့မှာဆန်နဲ့ဆေးဝါးသဲယူခွင့်တွေကန့်သတ်ခံထားရတာနှစ်လနီးပါးရှိနေပြီဖြစ်လို့ဒေသခံတွေအခက်ကြုံနေရပါတယ်ဆန်ကိုလိုသလောက်ဝယ်ယူလို့မရလို့ဆန်ဈေးတွေတက်လာနေသလိုစစ်ဘေးရှောင်တွေစားတော့ရင်းမှာအတော်လေးကိုဒုက္ခတွေ့နေကြရပါတယ်ဒီကြောင့်သတင်းပိပို့ချက်ကိုအခြေခံပြီးတော့နန်းလောင်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့တိုင်းအလဲပိုင်းမှာရှိတဲ့ဘိတ်ခရမ်းထဲကအကြီးဆုံးမြို့နယ်ဖြစ်တဲ့တနင်္လာနေ့မြို့နယ်တွင်ဆန်နဲ့ဆေးဝါးသယူတဲ့ပမာဏကိုစစ်ကောင်စီဘက်ကကန့်သတ်ထားပါတယ်မြို့အဝင်ဂိတ်တွေမှာလည်းတင်းတင်းကြပ်ကြပ်ဆစ်ဆဲနေတဲ့အတွက်မြို့ရင်းတဲ့ကုန်စည်တွေလိုအပ်သလောက်ရောက်မလာဘူးလို့တနင်္လာနေ့မြို့နယ်မှာနေထိုင်သူကပြောပါတယ်
ကဲတော့ရောက်ပြီနေရောခင်ဗျာ။တော့လမ်းမလဲဆော့ဆော့လေးကလမ်းမလဲဆိုင်လေးကဆေးချေးနေဆိုလို့လေဒီကဆိုင်လေးအမြဲတည်းလာရင်ဘုံတစ်ခုမပြီးမပြည့်ကျူဘောနော်အဲ့လိုဖြစ်နေ။အရှိရဲ့ဆိုင်ရဲ့အဲ့တော့ပဲဒီတော့အဓိကတော့အဲ့တော့ပဲကျန်တဲ့ဟောတော့ဖြစ်ပြီးတယ်
။ဆန်နဲ့ဆေးဝါးအရေးအတွက်များသက်ယူခွင့်မပြုဘဲနဲ့ကန့်သတ်ထားတာဖြစ်ပြီးကန့်သတ်ချိန်အချိန်ကာလနှစ်လနီးပါးရှိသွားတဲ့နောက်မှာဆန်တအိတ်ကိုဆင်းလုံးကတထောင်ဝန်းကျင်လောက်တက်သွားတယ်လို့လည်းပြောပါတယ်။ဆေးဝါးလဲလိုသလောက်မရသလိုအခုလိုကန့်သတ်ထားတဲ့အတွက်ဆန်လိုသလောက်ဝယ်မရပဲအိမ်အောင်စုအတော်များဟာအဓိကထားစားရတဲ့ဆန်အတွက်စိုးရိမ်နေကြတာပါ။ကြအပြင်ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာရှည်လျပြီးတော့စစ်ဘေးရှောင်တွေရှိနေတာကြောင့်စစ်ဘေးရှောင်တွေအတွက်ဆန်ရိတ်ခါပြက်လာမှာကိုလည်းအကူအညီပေးနေသူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
။ကျွန်တော်တို့ခေခဲရှိတာဆက်တည်လို့မရဘူးဆိုတော့လေဒီလိုလည်းပြေးရတာ
ကျေးရွာပေါင်း100ကျော်ရှိပြီးတော့အိမ်အောင်စုပေါင်း1000ကျော်ရှိတဲ့တနင်္လာမြို့နယ်တွေကိုစစ်အုပ်ချုပ်ရေးကြီးညာထားတာဖြစ်ပြီးစစ်ဘေးရှောင်တို့ဥယေက3900ဝန်းကျင်ရှိတယ်လို့စစ်ရှောင်သူတွေကိုကူညီနေတဲ့အဖွဲ့တွေကစီးရင်ပြုစုထားပါတယ်ကို့နေထိုင်ရဒေသတွင်နှစ်ဖက်ထိတွေ့တိုက်ပွဲမရှိတဲ့အချိန်မှာလည်းလက်နက်ကြီးဖိကတ်တာတွေရှိနေတဲ့အတွက်စစ်ဘေးရှောင်တို့တွေဟာနေအိမ်ကိုမပြန်ရဲဖြစ်နေကြတာပါအဓိကအဆန္ဒရိုက်ခါဖြစ်တဲ့ဆန်သက်ယူခွင့်လို့လိုသလောက်မရတဲ့အတွက်အတိကစားနပ်ရိက္ခာဖြစ်တဲ့ဆန်သက်ယူခွင့်လိုသလောက်မရတဲ့အတွက်မြို့နယ်တွင်ဆန်တွေကလည်းအကန့်အသတ်နဲ့တာရောင်းချပေးနေတာပါဒီလိုအခြေအနေတွေကြောင့်လူဦးရေများတဲ့အိမ်ထောင်စုတွေအတွက်အချိန်ကာလကြာလာတာနဲ့အမျှအခက်တွေ့မှာကိုဒေသခံတွေစိုးရိမ်နေကြတာဖြစ်ပါတယ်တနင်္လာနေ့တိုင်းဖိတ်ခရိုင်ထဲကတနင်္လာနေ့မြို့နယ်အပြင်မြောက်ပိုင်းမှာရှိတဲ့ပူလောမြို့နယ်မှာလည်းဆန်သက်ယူခွင့်ပမာဏကိုအခုလိုကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ်